ယူစီလန်နိုင်ငံရဲ့တနက်ဆိုင်ရာဥပဒေတွေကိုပြင်ဆင်သွားမယ်လို့ဒီဂရိတ်စနေမနက်မှာပြုလုပ်တဲ့ဒင်းစာရှင်းလင်းပွဲအတွင်းမှာဝန်ကြီးချုပ်ဂျက်စတင်နာအာဒန်ကပြောဆိုခဲ့ပါတယ်။ယူစီလန်နိုင်ငံခရစ်ချက်စ်မြို့မွတ်စလင်ပလီနှစ်ခုမှာမနေ့ကပြစ်ခတ်မှုဖြစ်ပွားခဲ့လို့လူပေါင်း49ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်လူ20လောက်အပြင်းထန်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်နောက်မှာခုလိုပြောခဲ့တာပါ။တနက်သမားမှာတနက်စုစုပေါင်း9လက်ရှိခဲ့ပြီးဒါရီအားလုံးကတရားဝင်ရယူထားတာဖြစ်တယ်လို့ဝန်ကြီးချုပ်ကဆိုပါတယ်။ဒီလောက်ရက်ကိုအင်မတန်ဆိုးသွားတဲ့ကျန်းဖက်လို့ရတခုအဖြစ်သူကတုံ့နှုံပြောဆိုခဲ့ပါတယ်။တိုက်ခိုက်သူအဖြစ်တန်ရာရှိသူ28နှစ်အရွယ်မျိုးသားတူကိုလူသတ်မှုနဲ့တရားစွဲတင်ထားပြီးဒီကနေ့စနေနေ့မှာရုံးထုတ်ဖို့ရှိပါတယ်။ဒီလူရဲ့နာမည်ကိုရဲတပ်ဖွဲ့ကထုတ်ဖော်မပြောမိမဲ့လဲ။နယူးဇီလန်ရုပ်သံ TVNC ကတော့ဒီလူဟာအော်စတြေးလျနိုင်ငံနယူးဆောက်ဝေးပြည်နယ် Grafton မြို့က Brandon Tarrant ဆိုသူဖြစ်ကြောင်းပြောဆိုခဲ့ပါတယ်။အော်စတြေးလျဝန်ကြီးချုပ် Scott Morrison ကလည်းတန်ရာရှိသူတန်တသမားဟာအော်စတြေးလျနိုင်ငံသားဖြစ်ကြောင်းအတည်ပြုခဲ့ပြီးလက်ရဆုံးအချက်ဖက်ဝါဒီအဖြစ်ရည်ညွှန်းပြောဆိုခဲ့ပါတယ်။လူဦးရေ9လက်ရှိတဲ့နယူးဇီလန်နိုင်ငံမှာမွတ်စလင်တွေဟာနိုင်ငံလူဦးရေအတိတ်ရာခိုင်နှုန်းလောက်ပဲရှိတာဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာခုလိုအဖြစ်မျိုးမရှိဘူးခဲ့တာကြောင့်လည်းနိုင်ငံသားတွေကတအံ့တော်ဖြစ်နေကြပါတယ်။